ရုရှားရေတပ်ရဲ့ free case စစ်သမောတစည်းနဲ့ nuclear စွမ်းအင်သုံးရင်းကုန်သမောတစည်းတို့ဟာကျူဘာနိုင်ငံ Havana စစ်ကမ်းကိုဗလူးနစ်ကဆက်ရောက်ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ Havana ဟာ American စစ်ကမ်းအခြေစိုက်ရာ Florida ပြည်နယ် Key West ကနေဆိုရင်မိုင်တရာလောက်ပဲဝေးတာပါ။ရုရှားသမော၄၀ရာ Atlantic သမုဒ္ဒရာထဲမှာဒုံးကျည်လက်နက်တွေရဲ့တိကျမှန်ကန်စွာပစ်ခတ်နိုင်မှုကိုလေ့ကျင့်ပြီးနောက်မှာကျူဘာကိုဝင်လာတာပါ။ရုရှားရဲ့လက်ကျင့်မှုတွေထဲမှာရန်သူပစ်မှတ်တွေကိုမိုင်380ကျော်အကွာဝေးကနေအတိတကျချင်းကိတ်ဒုံးကျည်ပြစ်ခတ်တာတွေပေါင်းပါတယ်အဲ့ဒီသမောတွေမှာအတန်ထက်မြန်တဲ့ဒုံးကျည်တွေ cruise ဒုံးမြန်တွေနဲ့သမောဖြတ်ဒုံးကျည်တွေသေဆောင်လာကြောင်းရုရှားကာကွယ်ရေးကပြောပါတယ်အဲ့ဒီသမောတွေမှာ nuclear လက်နက်တော့တတ်ဆင်မထားဘူးလို့ဆိုပါတယ် American ကတော့ဒီလို့ရက်ကိုချိတ်ချောက်မှုဖြစ်မတတ်မှတ်ပေမဲ့ဒီသမောတွေရဲ့လမ်းကြောင်းကိုအနီးကပ်စောင့်ကြည့်နေတယ်ဆိုပါတယ်ဒါဟာ Ukraine စစ်ပွဲနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့တင်းမာမှုတွေမြင့်တက်နေချိန်မှာရုရှားကသူ့ရဲ့အင်အားကိုပြတ်တာလို့လေလာသူတွေကယူဆထားကြပါတယ်ရုရှားဟာ1962ခုနှစ်တုန်းကဆိုဗီယက်ယူနီယံခေတ်ကျူဘာကိုပယ်တိန်ဒုံးကျည်တွေပို့ပေးခဲ့လို့ကျူဘာဒုံးကျည်အချက်တဲပေါ်ပေါက်ခဲ့ပူပါတယ်ခင်ဗျာ